မြန်မာတပ်မတော်နဲ့လာမယ့်ဖေဖော်ဝါရီလထဲမှာနှစ်ဖက်တွေ့ဆုံဖို့ရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU က VOA ကိုပြောကြားပါတယ်ဒီလိုတွေ့ဆုံဆွေးနွေးဖို့ရှိတယ်ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတဦးကလည်းအတည်ပြုပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေတာအပြန်အလှန်ပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးရေးကိစ္စပြောဆိုလာတာဖြစ်ပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းနောက်မအေးမာကတင်ပြမှာပါ
KNU ဖွဲ့ဟာချောင်းမြောင်းပစ်ခတ်မှု6ကြိမ်ကားပိုင်းခွဲမှု2ကြိမ်လုပ်ခဲ့တာကြောင့်တနင်္ဂနွေလုံးပစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုချိုးဖောက်တယ်ဆိုပြီးတက်မတော်ဘက်ကမကြသေးရင်ကပဲပြောဆိုထားပါတယ် KNU ဘက်ကလည်း NCA ကိုတက်မတော်ဘက်ကချိုးဖောက်တာဖြစ်တယ်လို့လည်းပြန်လည်ဆွဆွဲထားပါတယ်ဒီလိုအခြေအနေတွေဖြစ်လာပြီးတဲ့နောက်မှာတော့မကြခင်မှာနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိတယ်ဆိုပြီး KNU အထွေထွေတွင်းရေးမှူးချုပ်ဖရိုတာရိုမူကBOA ကိုအခုလိုပြောပါတယ်
။ဒီကတမ်းတော်တွေကထုတ်ပြန်လိုက်တဲ့ဒီကကျအပေါ်မှာချိန်ကပြီးတော့ဖွဲ့စည်းထားတဲ့ကပ်ပန်းဆိုင်ဟိုတမ်းတော်ပါနော်တမ်းတော်ရှင်ကြီးဖွဲ့ဆိုတာလည်းကျွန်တော်တို့ကြည့်သွားမှာပါ။အဲ့တော့ကျွန်တော်တို့မှန်းထားပါတယ်ခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့ဟိုဥစားတုံးကလေဒီခဲ့တဲ့ဒီစင်ရလာ70ဝန်းကြီးတုံးကကျွန်တော်တို့ဒီကျွန်တော်အလို့တဘောကျွန်တော်ချွတ်လိုက်မှာတွေ့ပါတယ်။အဲ့ဒီမှာကျွန်တော်တို့ဒီဖရယ်လာတင်းမှာတွေ့လို့ရှိတယ်ဆိုတာကိုကျွန်တော်ပြောထားတာ။the laws တွေ့နေဆိုတာရှိတယ်လေဒါပေမဲ့တွေ့တဲ့နေရာမှာလည်း NRPC နဲ့တွေ့နေဆိုတဲ့သဘောတော့ကျွန်တော်တို့အဲ့လိုမျိုးရှိစီရရှိတာပါနော်ဆိုတော့နေရာထိုင်ခြင်းပါကြတော့ကျွန်တော်ပြန်ပြီးတော့စက္ကစီလို့ရပါတော့
ဒီလိုတွေ့ဆုံဆွေးနွေးမယ်ဆိုတာနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါတယ
်ရှိပါလိမ့်မယ်ကျွန်တော်လည်းဟိုနေရာက NRPC ရောလိုရလားတက်မတော်နေရာတွေ့ဖို့အတွက်ဟုတ်ပါတိုက်တွန်းထားတာပဲနိတိုက်တွန်းထားတာပဲဆိုတော့ရှိပါလိမ့်မယ်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဟို KNU ကတော့ကျွန်တော်တို့ကဟိုမကြာခဏလဲဆွေးနွေးရကြဖြစ်ပါတယ်ဟိုကလည်းတို့ဆွေးနွေးပြီးတိုင်းမှာလည်းတိုးတက်မှုတွေရှိပါတယ်မထက်လဲတိုးတက်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ
် KNU နဲ့တက်မတော်ကြာ2012ခုနှစ်ကတည်းကအပြစ်ခတ်ရက်စဲခဲ့တာ6နှစ်ကျော်ကာလကိုရောက်ရှိခဲ့ပြီမဲ့နှစ်ဦးနှစ်ဖက်ချုပ်ဆိုခဲ့တဲ့သဘောတူညီချက်များကိုတော့တည်တည်ချာချာညှိနှိုင်းမှုမရှိသေးဘူးလို့လည်း KNU ဘက်ကတော့ဆိုပါတယ
်ကျွန်တော်တို့ကတော့2012ကတည်းကဒီတပ်ပိုင်းဆိုင်ရာကိစ္စတွေကိုရှင်းလင်းဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့မြင်တဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကရှင်းလင်းချင်ပါတယ်ဆိုတဲ့ proposal ကို2012 September လ6ရက်နေ့ကနေအဲ6ရက်9ရက်အဲ့ဒီမှာလောက်တဲ့အချိန်မှာကျွန်တော်တို့ပြန်ထားလိုက်ပါတယ်ဆိုတော့အဲ့တော့ဝီဝောင်မင်းတို့ဖြစ်ပေါ့နော်ဝီဝောင်မင်းတို့ကတော့အတံမူရတော့ကျွန်တော်တို့ဆက်ခါလဲရှင်းလင်းသွားမယ်ဆိုတဲ့ပုံစံမျိုးဖြစ်ပြီးမယ်နောက်ပိုင်းမှာဒီကဲလုံးဝစကားဒီ NCA process တွေရောက်သွားတယ် NCA process တွေရောက်သွားပြီးတော့ bilateral ကိစ္စတွေကကျွန်တော်တို့ဟိုဆွေးဆွေးနေဖြစ်ဖို့ပေါ့နော်ဒီပို့ပြီးတော့နိုင်ငံရေးလမ်းကြောင်းပဲကိုပို့သွားပြီးတော့တစ်ခါရချင်းပိုင်းမှာကြတော့ GNC ကဝင်လာပြီးတော့ GNC ကပဲဟိုလုံးဝဆိုပြီးနေ GNC မှာလည်းခုနပြောတဲ့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတွေရဲ့အဖြေရှိတဲ့ခါကျတော့ GNC လည်းသူကဒီပေါင်းဆောင်ကြည့်ရမှမသိရှင်းလင်းတဲ့ကြည့်ကြတဲ့ဟာကိုမရှိဖြစ်နေတာပါလို့ဆိုတော့ဒါကြောင့်ဒီလိုမျိုးဟိုလစ်ဟာနေတဲ့ဒီဆိုင်လုံးဝစင်ရဲ့အမိသားကိုကျွန်တော်ကထောက်ပြချင်တာလည်းဖြစ်တာပါနော
်တမရော်ဘက်ကဒေတာဖွံ့ဖြိုးရေးဆိုပြီးလမ်းဖောက်လုပ်တယ်လို့ KNU ဘက်ကလည်းဒါဟာစီးရေးပြင်ဆင်တာလုပ်တာဆိုပြီးဆွဆွဲပြီးတော့ KNU တက်မဟာရီနဲ့မြမတက်မရော်တို့ထိတွေ့ပြစ်ခတ်မှုတွေမကြာခဏဖြစ်ခဲ့ပါတယ်ဇန်နဝါရီလအတွင်းမှာဆိုရင်ဖားပေါ်ခရိုင်ထဲမှာနှစ်ဖက်ကြားစီးရေးတင်းမာမှုတွေပိုဖြစ်ခဲ့ပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ရှင်